အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကောက်ွယ်ရမှာထိရောက်တဲ့နှာခေါင်းဆီးတွေမြန်မာနိုင်ငံမှာထုတ်လုပ်ဖို့အတွက် polypropylene ကော်ဆစ်နဲ့လုပ်ထားတဲ့ရက်ထည်မဟုတ်တဲ့ပိတ်ဆက်အမျိုးအစားနှစ်မျိုးရဖို့လိုအပ်တယ်လို့ဒီလိုပိတ်ဆက်တွေကိုရပြီဆိုရင်နှာခေါင်းဆီးဖြစ်အောင်ဘယ်လိုထုတ်ရလဲဆိုတော့ကို Jasper Knight Company ကချီမြင်တဲ့အထက်လိပ်အင်ဂျင်နီယာဦးအောင်စင်ကဒီဒီမတ်မှာဆက်ပြီးပြောပြပေးမှာပါ။
အလုံးညားတဲ့မက်အမျိုးသားတစ်ခုရှိပါတယ်။စာချီကဲမက်ဆိုတဲ့၃လထပ်ထားတယ်။ဟိုဟာပေါ့အချက်ပြပေါ့လေ။ flat mask အမျိုးသားပေါ့။ face mask အမျိုးသားပေါ့။အဲ့ဒါတစ်ခုရှိပါတယ်။နောက်တစ်ခုကတော့ဗာလို့ဆိုရှင် KN95 သို့မဟုတ် N95 ပေါ့လေ။အဲ့ဒီလိုမျိုး၅လထပ်ပြီးတော့တကယ့်ကိုဟိုဆေးရုံလုံးကနေမှာသုံးနိုင်တဲ့ mask အမျိုးသားမျိုးတစ်ခုရှိပါတယ်။အဲ့ဒီနှစ်ခုအတွက်ဆိုလို့ရှိရင်အသုံးပြုအတွက်စက်တွေရှိပါတယ်။
ဆိုတော့ပြည်ရင်းမှာ max ဖြစ်အောင်ချုပ်မယ်ဆိုလို့ရှင်သူကသူ့ရဲ့ဤပညာရောဆရာဘယ်လိုဤပညာတွေတောင်းရလဲဆရာ
ဟို max ဖြစ်အောင်ထုတ်မယ်ဆိုလို့ရှိရင်သူကဤပညာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့သူကတော့အဓိကတော့ polypropylene ကိုသုံးထားတဲ့အတွက်ကြောင့်သူ့ကိုချုပ်တဲ့အခါမှာအပ်နဲ့အချီပေါ့လေအပ်တို့အချီတို့အဲ့ဒါတွေကိုမသုံးတော့ဘဲနဲ့အရေးပြောတဲ့ဤပညာပေါ့အရေးပြောတဲ့ကျွန်တော်တို့တာမားနဲ့ max ကိုကြည့်မယ်ဆိုလို့ရှိရင်အပေါက်လေးတွေ့ရတယ်ချုပ်ရိုးလိုပဲဖြစ်နေတယ်ဒါပေမဲ့တကယ်တကယ်တော့အချီချုပ်ရိုးကိုသုံးမထားဘူးအဲ့ဒီမှာရှိတဲ့ polypropylene material plastic material ကိုအရေးပြောင်းလုပ်ပြီးတော့မှအပေါက်လေးတွေဖောက်ပြီးတော့မှအဲ့ဒီအရေးပြောင်းပြီးတော့ပူးတွဲတဲ့ဤပညာပေါ့လေအဲ့လိုမျိုးချုပ်ဆက်မျိုးတွေလိုပါတယ်အဲ့ဒီချုပ်ဆက်တွေကတော့ကျွန်တော်တို့ရိုးရိုးစာကြည့်ကဲ max ကိုထုတ်မယ်ဆိုလို့ရှိရင်ရိုးရိုး manual အမျိုးအစားလည်းသုံးလို့ရပါတယ်။ semi auto အမျိုးအစားလည်းသုံးလို့ရတယ်။နောက်တစ်ခုက automatic အမျိုးအစားလည်းသုံးလို့ရပါတယ်
။တကယ်လို့ကိုစစ်နဲ့လုပ်တဲ့ပိတ်ဆက်ကိုကိုယ်တိုင်ထုတ်ဖို့အတွက်သိပြီးဈေးကြည့်မယ်ဆိုရင်ဒီပြပနေကုန်ချမ်းသွင်းပြီးတော့ပြည်ရင်းမှာနှာခေါင်းဆီးတွေချုပ်ဖို့ကောင်းတယ်ပေါ့နော်။ဟုတ်ကဲ
့ချုပ်ဖို့ပေါ့
။ဟုတ်ကဲ့
အဲ့ဒါကပို့ပြီးတော့ဟိုပါပေါ့ကျွန်တော်တို့ဖြစ်နိုင်တဲ့လုပ်နိုင်တဲ့အနေအထားရှိပါတယ
်။ဟုတ်ကဲ့ပါဆက်။ဒါဆိုရင်ကုန်ချဆီးကဘယ်လောက်လောက်ရှိမယ်တင်လဲဆက်။
ကုန်ကြဈေးကဘယ်လိုလောက်ရှိမလဲဆိုလို့ရှိရင်ဟိုရိုးရိုးဒီစာကြည့်ကဲမက်စကိုထုတ်မယ်ဆိုလို့ရှိရင်အော်တိုမက်တစ်နဲ့မှာဆိုလို့ရှိရင်တော့အကြမ်းများပြီးဗမာငွေ3000နီးပါးလောက်အရင်ရင်းနှီးမြှုပ်နှံမှုရှိပါတယ်။နောက်ဆီမီအော်တိုပေါ့လေအော်တိုမက်တစ်မဟုတ်ဘဲနဲ့တဝက်တစ်ပြည့်အတူလျောက်စနစ်ကိုသုံးမယ်ဆိုလို့ရှိရင်တော့600 900ဗမာငွေ3600 900ပတ်ဝန်းကျင်လောက်ရှိပါတယ်။ဒီမက်စကိုထုတ်မယ်ဆိုလို့ရှိရင်အဓိကလိုအပ်တာကတော့ဒီကျွန်တော်တို့3လောက်ဆိုလို့တင်တဲ့3လောက်ကိုလိုသလိုထပ်ပြီးတော့လိုသလိုချုပ်ပေးတဲ့ရှိအချက်ပြားကိုထုတ်တဲ့ဆက်တစ်ခုလိုပါတယ်။အဲ့ဒီဆက်မှာတစ်ခါတည်းဟိုနှာခေါင်းတောက်ပေါ့လေ nose bar ကိုတစ်ခါတည်းမှာထည့်လိုက်တာနှာခေါင်းတောက်ကိုတစ်ခါတည်းထည့်လိုက်တဲ့ဆက်တစ်ခုလိုတယ်။ပြီးလို့ရှိရင်အီယာလူလို့ခေါ်တဲ့ရွက်ကိုချိတ်တဲ့ဂျိုးလေးတွေကိုဆက်တွဲပေးဖို့လိုတဲ့ဆက်အမျိုးအစားတည်းလိုပါတယ်။အဲ့ဒါတွေကိုတောင်းကြောက်တဲ့ဆက်တဲ့သုံးအော်တိုမက်တစ်ဖြစ်သွားပါတယ်။ကျောင်းဆောင်မှုဖဲနဲ့တဝက်တစ်ပြည့်သုံးမယ်ဆိုစီမီအော်တိုမက်တစ် manual ဆိုလို့ရှိရင်လိုအပ် manual သုံးတာပါအဲ့တော့ manual မျိုးသားဆိုလို့ရှိရင်တော့လိုအပ်တဲ့အရင်းအနှီးပမာဏက3450ပတ်ဝန်းကျင်လောက်ပုံကြနိုင်တဲ့အခြေအနေရှိပါတယ်ခင်ဗျာ
ဆိုတော့ဒီနှာခေါင်းဆီးထုတ်တဲ့ဆက်ရုံကိုပြည်နယ်တစ်ခုမှာဟိုဆက်ရုံတစ်ခုတည်နိုင်တယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအတွက်လုံလုံလောက်လောက်ရနိုင်တယ်လို့
ရနိုင်တဲ့အခြေအနေရှိပါတယ်အဲ့ဒီဆက်ရုံနေရအနေထားကအကျန်းများဖြင့်သူတို့ရဲ့ထုတ်လုပ်နိုင်မှုစွမ်းရည်ပေါ့အဲ့ production capacity က10 minute ကိုအခု100နဲ့150ဝန်းကျင်လောက်ပါရှိပါတယ်အဲ့ဒါဆိုတော့ဒီနယ်တစ်ခုတိုင်းတစ်ခုမှာအနည်းဆုံးဆက်ရုံတစ်ရုံစီလောက်ရှိနိုင်မယ်ဆိုလို့ရှိရင်တော့အဲ့ဒီမှာရှိနေတဲ့ပြည်ထောင်လူစုတွေအတွက်ကိုပို့ပြီးတော့တက်တာတဲ့နှုံးသားတွေပေါ့တက်တာတဲ့နှုံးသားတွေဆိုတော့အခုလောလောဆယ်ဒီကုန်ချမ်းနေရပေါက်သေးနေရဆိုလို့ရှိရင်တော့ mass အခုကို30 40ပတ်ဝန်းကျင်လောက်နဲ့ထုတ်လို့နိုင်တဲ့အနေအထားဖြစ်သွားပါတယ်ပမာငွေ30ကျပ်40ကျပ်ပေါ့လေအဲဒီပတ်ဝန်းကျင်တော့
အခုလောလောဆယ်ရောဒီနှာခေါင်းဆီးတွေရဲ့ဈေးနှုန်းတွေဘယ်လောက်လောက်ရှိပါလဲဆရာ
ပထမပိုင်းတော့ကျွန်တော်တို့ကိုဗစ်ဖြစ်ခါစတော့တော့နှာခေါင်းဆီးတစ်ခုကို900လို့1000လို့ဖြစ်သွားတယ်ပမာပြပါလေဆိုတော့အဲ့လိုဆိုတော့ဒီနှာခေါင်းဆီးရဲ့သဘာဝလည်းပဲခန္ဓာပဲဟိုတစ်ခါပဲသုံးပြီးတော့သွန့်ပြရမှာဖြစ်တဲ့အတွက်ကြောင့်လို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေရဲ့လက်ရှိအခြေအနေပေါ့လေစားဝတ်နေအခြေအနေရတော့အဲ900 800တန်းကိုဝယ်သုံးနိုင်တဲ့အနေထားတော့အင်မတန်ကြီးကိုရှားပါတယ်ဒါကြောင့်မလို့သာပထမဦးဆုံးအဝိမက်စင်အစားထိုးမယ်ဆိုတော့အဝိမက်စင်ကိုကျွန်တော်တို့နိုင်ငံကဟိုလုပ်ဖို့ကြိုးစားကြတာပေါ့လေဒါပေမဲ့အဝိမက်ကတော့အပြည့်အဝတော့ကာကွယ်မှုတော့မပေးနိုင်ဘူးပေါ့ ဒါပေမဲ့အခုလောလောဆယ်လက်ရှိအနေအထားအရကြည့်မယ်ဆိုလို့ရှိရင်တော့ဈေးကနည်းနည်းကျသွားပါပြီ။မက်စီယာစာကြည့်ကဲမက်စီယာအခုဆိုလို့ရှိရင်အခု50ပါတဲ့ဘူးတဘူးကိုဗမာငွေ4000ကျပ်ဒီထက်ပိုပြီးတော့အမျိုးအစားကောင်းတာဆိုလို့ရှိရင် 9000 6000 ကျပ်ဝင်းကျင်နဲ့လောဆယ်ဝယ်လို့ရနေတဲ့အနေအထားမှာရှိပါတယ်ခင်ဗျာ။
အခုလောလောဆယ်မှာအဝတ် max ကြီးချုပ်ပြီးတော့အလဲမှာပိုးမဖောက်နိုင်တဲ့ဒီအလွှာဘားကိုထည့်ရင်ရောပုံဘလို့နေမှာ
ဆက်အသုံးပြုလို့ပိုးအဆင်ပြေနိုင်တဲ့အနေအထားမှာရှိပါတယ်။အဝတ် max ကိုကျွန်တော်တို့ဒီစာကြည့်ကဲမက်စခုကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲအပြင်းလွာပေါ့လေဒီ spam powder လို့ခေါ်တဲ့အပြင်းလွာပေါ့အဲ့ဒီအပြင်းလွာကတော့ဗာလဲဆိုလို့ရှိရင်အဓိကတော့အရေးဆက်တွေအရေးဆက်အပုံပေါ့လေအဲ့ဒီအရေးဆက်အပုံနဲ့ပုံမုံတွေကိုကာဝယ်ပေးတာပေါ့ပုံမုံတွေရဲ့အရွယ်စားက10 micron လောက်ရှိပါတယ်အဲ့ဒီ10 micron လောက်ကိုပထမအလွာကစစ်ထုတ်ကာဝယ်ပေးနိုင်တယ်10 micron လောက်ကိုအဲ့တော့ဒုတိယအလွာလေးကြာရောအမှန်ဆိုလို့ရှိရင်တော့ 25 gsm လို့ခေါ်တာပေါ့လေဒုတိယအလွာကို25ကရမ်းပါစကွေယာမီတာပေါ့ဒီပိတ်တမီတာမှာအလေးချိန်ပေါ့ဒါကတော့ပိတ်ကဲအထူပါကိုဆိုလိုတာပါ25ဂရမ်လောက်ဒီလေးတဲ့ပိတ်အမျိုးအစားမျိုးကိုသုံးလိုက်မယ်ဆိုလို့ရှိရင်တော့ဒုတိယအလွာက 0.3 မိုက်ခရွန်အရွယ်အစားရှိတဲ့အမုံတွေကိုမဝင်နိုင်အောင်ကာပေးပါတယ်ဒုတိယအလွာအကြမ်းများအဖြစ်ကြည့်မယ်ဆိုလို့ရှိရင်ဟိုရိုးရိုးစာကြည့်ကဲမက်စ်ကူက30ငိုင်နှုန်းလောက်ဒီကာဝယ်နိုင်တဲ့အနေအထားမှာရှိပါတယ်ဒီဗိုင်းရပ်စ်ကူးစက်မှုကိုပေါ့လေဆိုလိုတာကွာဆိုကျွန်တော်တို့အဝိမက်စ်ကိုလည်းပဲအဝိမက်နှလွာရဲ့ဂျားထဲမှာအဝိမက်ဟိုအဝိမက်ကတော့ပြန်လျှော်ပြီးသုံးလို့ရတယ်ကျွန်တော်တို့ဒီစာဂျီကယ်မက်စ်ဒီပိုစပယ်တွေကတော့ပြန်လျှော်ပြီးသုံးလို့မရဘူးအဲ့တော့အဝိမက်နှလွာရဲ့ဂျားထဲမှာအလေးအလေးထားပြီးတော့အထဲထဲမှာကျွန်တော်တို့ခုနက 0.3 မိုက်ခရွန်လောက်ဒီကာဝယ်နိုင်တဲ့မိုက်ခရွန်အရွယ်စားကြည့်တဲ့အမှုန်တွေကာဝယ်နိုင်တဲ့မက်ဘရောင်းဆိုတဲ့ပိတ်စာမျိုးစားမျိုးကိုထည့်ပြီးတော့အဲ့ဒီပိတ်စာမျိုးစားကိုအလေးအဖယ်လုပ်မယ်ပေါ့လေအဲ့အလဲဖယ်လုပ်ပြီးသုံးမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကာကွယ်နိုင်တဲ့စာရင်ရှိပါတယ်ခင်ဗျာ
။ချီမြင့်တဲ့အထယ်လေး engineer ဥအောင်စင်ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါ